အောက်တိုဘာလ9ရက်တိုက်ခိုက်မှုကိုစီစဉ်ပြီးဥဆောင်တဲ့ဟမ်မတ်ခေါင်းဆောင်ယာယာရှင်ဝါကိုအစ္စရေးကတတ်ဖြတ်ခဲ့ပြီးနောက်တနေ့မှာပဲဟက်စ်ဘိုလာတွေကသူတို့ဟာအစ္စရေးနဲ့ဖြစ်ပွားနေတဲ့စစ်ပွဲကိုအရှိန်တိုးမြင့်မယ်လို့တောက်ကြနေမှာပဲကြေညာလိုက်ပါတယ်ဟမ်မတ်ခေါင်းဆောင်ရှင်ဝါရှိနေမှမသိဘဲနဲ့ဂါဇာတောင်ပိုင်းကအဆောက်အဦကိုပိတ်ခတ်ခဲ့တဲ့နောက်သူနဲ့နောက်စစ်သွေးကြွနှုတ်ကိုအသေးရမိခဲ့တယ်လို့အစ္စရေးတပ်ဖွဲ့ IDF ကကျေဇဗရီနေကပြောပါတယ်အသက်62နှစ်ရွယ်တေဆုံးသွားသူဟာရှင်ဝါဖြစ်မယ်လို့တွက်ဆမိပေမဲ့သူ့ရဲ့ DNA နဲ့သွားမှတ်တမ်းတွေကိုနိုင်ပေါင်းများစွာစစ်ဆေးပြီးမှအစ္စရေးကအတည်ပြုပေးလိုက်ခဲ့တာဖြစ်ပါတယ်ဂါဇာကဟားမတ်အကြီးကဲခါလီအယ်ဟေယာကတော့ရှင်ဝါတေဆုံးမှုကိုအတည်ပြုပေးခဲ့ပြီးဒါဟာဟားမတ်တွေအတွက်အာဇာနည်ဖြစ်နေမှတ်တမ်းတင်ဂုံပြုတယ်လို့ပြောပါတယ်။ဒါပြင်ဂါဇာကလည်းအစ္စရေးတပ်တွေရုတ်သိမ်းပြီးတိုက်ခိုက်မှုတွေရပ်မပေးမချင်းဟမ်မတ်စ်တွေကဂါဇာမှာဖမ်းထားတဲ့ဒဇာကန်တွေကိုပြန်ပြီးလွှတ်ပေးမှာမဟုတ်ဘူးလို့လည်းပြောပါတယ်။ဟက်စ်ဘိုလာတွေကတော့ရှင်ဝါနာမည်ကိုမပြောသလိုသူတည်ဆုံးတာကိုလည်းရည်ညွှန်းပြောဆိုတာမျိုးမရှိဘဲလာမယ့်ရက်တွေအတွင်းရန်သူအစ္စရေးကိုနောက်တစ်ဆင့်တိုးပြီးတိုက်ခိုက်တော့မယ်လို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။